အင်ဒိုနီးရှားနိုင်ငံမှာစားအုံးစီထုတ်လုပ်မှုနဲ့ဈေးနှုန်းတွေတိုးတက်မှုရှိလာတာကြောင့်တလကြာပြပပို့ခွင့်ပိတ်ထားတာကိုရုတ်သိမ်းမဲ့အကြောင်းကြာတာပရင်းတွေကကြေညာလိုက်ပါတယ်။တနင်္လာနေ့မှာပြပတင်ပို့မှုတွေပြန်ဆမယ်လို့လည်းသမရဂျိုကိုဝီဒိုဒိုကပြောပါတယ်။ကမ္ဘာစားအုံးစီ85ရာခိုင်နှုန်းထုတ်လုပ်နေတဲ့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေမှာစားအုံးစီထုတ်လုပ်မှုဟာပြည်တွင်းစီးပွားရေးမှာလည်းအဓိကနေရာယူထားပါတယ်။ကမ္ဘာနေဂျာစီထက်ဝက်လောက်ထုတ်လုပ်ပေးနေတဲ့ယူကရိန်းနိုင်ငံကို25ရာခိုင်နှုန်းလောက်ထုတ်လုပ်တဲ့ရုရှားကကျူးကျော်တိုက်ခိုက်ခဲ့ရာကမ္ဘာတလွှားစားသုံးစီဈေးကွက်ရိုက်ခတ်မှုတွေရှိလာပါတယ်။ကုန်ပစ္စည်းပြတ်လတ်မှုနဲ့ကုန်စည်နှုန်းကြီးမှုတွေကိုထိန်းချုပ်ဖို့အင်ဒိုနီးရှားကပြပတင်ပို့မှုတားမြစ်လိုက်ပြီးတဲ့နောက်စားအုံးစီဈေးနှုန်းတွေဟာလည်း200ရာခိုင်နှုန်းဈေးတက်သွားပါတယ်။အစိုးရကသတ်မှတ်ထားတဲ့ဈေးနှုန်းအထိရောကျတဲ့အခါပြပတင်ပို့မှုတားမြစ်ချက်ကိုရုတ်သိမ်းဖို့စီစဉ်ခဲ့ပေမဲ့အခုချိန်ထိတော့ညီမှန်းထားတဲ့အထိမရောက်သေးကြောင်းလဲအင်ဒိုနီးရှားသမ္မတကပြောပါတယ်။